ရခိုင်ပြည်နယ်ကစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလဲတာတွေအတော်များရှိနေပါတယ်။အထူးသဖြင့်တော့ဇန်နဝါရီလ15ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဖြစ်တဲ့တိုက်ပွဲမှာ AA တပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက် channel ထွက်ပြေးသွားတယ်လို့တက်မတော်ဘက်ကပြောပြီးတော့AA ကတော့ဒါကိုညင်းပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့VOA Time ခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေကြလို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာနှစ်ဖက်ကြားမှာကွဲလွဲချက်တွေရှိနေတာပါ။အင်ကာနေ့ကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့ကြားတိုက်ပွဲထိတွေ့မှုဖြစ်ပွားခဲ့ကြောင်းပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှူးဘူမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုခဲ့ပါတယ်
ဒီကောက်ဆက်ရုံးမှာလည်းမေတ္တာလုံးကြီးတွေနဲ့ဖြစ်သွားတဲ့ပုံပါဖြစ်သွားပြီးတော့ကြာဒီကောင်တွေဘယ်နာတဲ့နိုင်ငံတက်တဲ့ကြာထုတ်သွားတဲ့အခြေအနေရှိပါတယ်ဗျမေတ္တာချန်ပီယံဘက်မှာကျွန်တော်တို့ပတိပေါ်နေရာလေးပြောရှိတယ်ပုံတော့ဟိုတက်ပြတ်ဖြစ်သွားတာတော့ဆက်ပြတ်ကြတဲ့ဖြစ်ပြီးမှဖြစ်သွားတော့မရှိသေးဘူးဗျ
နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေကြားဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယူစရှောင်းလုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တိုးအရောက်မှာ AA ဖွဲ့ထောင်လာတဲ့မိုင်းဒလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရကတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေကြာဆောင်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400กว่าမှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသေးစောက်ကြိုဖျက်တော့တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုဖြစ်ပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဆုတ်ခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဒီနေ့ပိုင်းမှာ AA ဘက်ကအသင့်ဆောက်ကျူနေရာယူထားတဲ့ပြည်ချင်းတွေနဲ့နိုင်ငံငယ်ဆက်ချန်စီယိုမှာအကျယ်၄ပြည်အမြင့်၅ပြည်ခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိဖြစ်စဉ်ကြောင့်နေကြာဆောက်ရဲတပ်ဖွဲ့ဝင်တို့သိခိုက်တန်ရာရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကအင်ကာနေတိုက်ပွဲဖြစ်ပွားပြီး AA ဘက်ကနေဘင်္ဂလားနေမီတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်။
တဲ့ဝချင်းတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပ်ပြေးသွားတဲ့ဘာညာဆိုတဲ့ဥဒါတော့အဲ့လိုမျိုးဖြစ်ခင်တော့မရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နေနေပြင်မှာပဲကျွန်တော်တို့တပ်ဖွဲ့တွေကိုတန်းကျင်နေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာတန်းနေရတာအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုရှင်းရှင်းလင်းလင်းပြောနိုင်တာပေါ့ဒီလိုကထုံးတာအတိုင်းပေါ့ကြာနော်ကျွန်တော်တို့ကအဲ့ဒီအကျန်းဖက်အခွင့်အရေးတွေနဲ့ဒါအသက်ဆက်ဆွေးနေတဲ့ဥစ္စာရှိတယ်သူတို့ရဲ့ဒါနိုင်ငံရေးနေလုံးတွေပေါ့ကြာနော်ဒါမှမဟုတ်ကျွန်တော်တို့ကတေချာတာတခုကတော့ကျောင်းအင်းနစ်တဲ့ဒိတ်ကြီးမှာနော်အဲ့ဒီဘင်္ဂလားဒေ့ရှ်လေကျန်းနေနေနီးတာပေါ့အဲ့ဒီဘူရီယောင်နဲ့မောင်တို့မျိုးနဲ့အစအဲ့ဒီမောင်တို့မျိုးနဲ့ပြန်လာတဲ့ဒိတ်ကြီးမှာဗမာတပ်မတော်ဖက်ကနေဖြေဦးကြဆုံးနေကြဒါနဲ့ကျွန်တော်တို့ကမြင်နေ
တနင်္ဂနွေနေ့မှာလဲဘူရီတောင်မြို့နယ်တရက်ပြင်းကြေးရွာနီးမှာသမတော်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါတယ
်တနင်္ဂနွေပြန်ထားရတဲ့မှာတရက်ပြင်းမှာတော့ဒီတက်ကလည်းလောင်းလာလောင်းရတယ်ပေါ့ခိကကြရလို့မရှိပါဘူးကျွန်တော်တို့ကလည်းဟိုစာဆိုရခိကကြရရမှာရှိပါတယ်ဗျ
တမတော်သတင်းထုတ်ပြန်ရေးအဖွဲ့အနေနဲ့နှစ်ဖက်ကြဆုံမှုစီးရင်အသေးစိတ်ကိုငင်းချမ်းရေးလုံငန်းစဉ်အခြေအနေရထုတ်ပြန်မှာမဟုတ်ဘူးလို့လည်းဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်တမတော်ဘက်ကပြောဆိုတဲ့အလောင်းငန်းလောင်းဟာအေအေတပ်ဖွဲ့ဝင်တွေမဟုတ်ပဲလက်နက်ကြီးထိမှန်တိတ်ဆုံးသွားတဲ့ခြာကေရွာနဲ့ဖုံညိုလက်ကြီးရွာကကြီးရွာသားတွေဖြစ်တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဗမာတမတို့ဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဂျိုမင်းထွန်းကဒါပြောကြားချက်ကိုချုံပတ်ရလို့ရှိရင်တော့နော်သူတို့ကနေပြီးတော့ဒီယူနီဖောင်းကဟိုအလောင်းအလောင်းသိရှိရမယ့်တယ်ဆိုပြီးတော့ပြောတယ်အဲ့ဒါသိနိုင်ချေရှိတာကဒီကုန်းရင်းနဲ့မှာသူတို့လက်လက်ကြီးနဲ့ဆန်းပြလို့ဒေသွားတယ်အဲ့ဒီရှာကျေရွာကဒန်ဂလီအမျိုးသမီးတယောက်နဲ့ပုံမလေးရွာကဒန်ဂလီအမျိုးသား၄ယောက်ကိုအလောင်းတွေသိနိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်ဗျ
မနေ့ကတရက်ထဲမှာဘူရီတောင်မောင်တော်နဲ့ရတိတ်တောင်မြို့နယ်ထဲမှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်မြမတ်တမတော်ဘက်က20ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ရဲကင်းစခန်း၄ခုကို AA ဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်မှာရခိုင်တပ်မတော်ပေါ်နေနေစစ်စီရေးလှုပ်ဆောင်သွားဖို့ကိစ္စကိုနိုင်ငံတော်သမ္မတရုံးကနေညွှန်ကြားပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါမြန်မာစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်ဘူရီတောင်ရတိတ်တောင်ပုံလုံးကျုံမြို့နယ်တွေဘက်မှာရွာသား9000ကျော်ဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ